မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဗီဂျေနန်ဘီယာဟာဒီကနေ့နေပြည်တော်မှာဒုတိယသမ္မတတဒေါက်တာစိုက်မောက်ခန့်အပါအဝင်တခြားပြည်ထောင်စုဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲအတွင်ဆွေးနွေးခဲ့တာတွေထဲမှာကျေးလက်ဒေသဖွံ့ဖြိုးရေးနောက်ကချင်းပြည်နယ်ကစစ်ဆောင်ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးကိစ္စတွေလည်းပါဝင်တယ်လို့သက်ဆိုင်ရာပြည်ထောင်စုဝန်ကြီးတဦးကပြောပါရယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ Mr. Vijay Nambiya ဟာဒီကနေ့မှာတော့မြန်မာစုကရုံးဆိုင်ရာနေပြည်တော်ကိုရောက်ရှိနေပြီးဒုတိယသမ္မတအပါအဝင်ပြည်ထောင်စုဝန်ကြီးအချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့ရဲ့နေပြည်တော်ခီးစင်မှာမနက်9နာရီခွဲကမွေးမြူရေးရေလုံငန်းနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မြင့်နဲ့တင်ကဟဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။မစ္စတာနမ်ဘီယာနဲ့တနအီနီးပါးကြာတွေ့ဆုံစဉ်မှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကအခုလိုပြောပါတယ
်။အဓိကတော့ကျွန်တော်တို့လုပ်ငန်းတွေကိုတိုးပြီးတော့မှဟိုဆောင်ရွက်သွားတဲ့အခါကျတော့ဒီနမ်ဘီယာကြီးရဲ့25ရင်းနဲ့လို့တော့ workshop မှာတက်ပါတယ်။ဒီကလည်းကျွန်တော်တို့နိုင်ငံကနေပြီးတော့မှစီးရင်မွေးတည်မှုချောချာကြီးနဲ့ကျေးဇူးတရားဖော်ပြီးဆောင်ရွက်နေမှုအခြေအနေတွေကိုဒီလိုလဲကုလသမဂ္ဂကနေအသိမပြုအားပေးပါတယ်ဆိုပြီးတော့ပြောဆွေးနွေးခဲ့တာလည်းရှိပါတယ်ကွာ။အဲ့ဒီပေါ်အခြေခံပြီးတော့မှဒီကြီးသားကိုသူတို့သွားပြီးတော့ပြန်လာတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီဟာလေးကြီးရဲ့နောက်အဲ့ဒီမြေကြီးသားဘက်မှာသူတို့သွားကြည့်ခဲ့တဲ့အခြေအနေပုံအခြေခံပြီးတော့လေကျွန်တော်တို့အဲ့ဒီဘက်မှာလည်းပြန်လည်နေရာချတော့တာလေးကြီးကြီးပါဒီပြန်ပြီးတော့ထူထောင်တာလေးကြီးဤတန်တာနဲ့ဆက်ဆံရတဲ့ဥစ္စာလေးကြီးကိုဒီကြမ်းတဲ့ကူညီပေးဖို့အကြီးကြီးနဲ့ဒီနေ့နဲ့ကမိတ်ဆွေတွေရှိတယ်ကူညီပေးဖို့စီမံဆွေးနွေးတဲ့အဓိကဖြစ်ပါတယ်
မစ္စတာနမ်ဘီယာဟာဒုတိယသမ္မတအပါအဝင်တခြားဝန်ကြီးတွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့ဝန်ကြီးအိုးမြင့်ကအခုလိုပြောပါတယ်
ကျွန်တော်ဒီလောက်တော့ဒီသမရတစ်နဲ့တွေ့ပါမယ်။ဒီသမရတစ်ကျွန်တော်ကလည်းတွေ့တယ်။နောက်တစ်ခါကျတော့ဘုံချုပ်ကြီးကာစီဝန်နဲ့တွေ့မယ်။အဲနောက်တစ်ခါကျတော့ဥအောင်မဥအောင်မင်းနဲ့အဲဒီငယ်ငယ်ကြီးပေါ်ဆောင်ကြီးတွေ့တယ်။တွေ့မယ်။ကျမ်းမြင်တော့အဲ့လိုပဲပြရပါလေ။
ဒုတိယသမ္မတနဲ့တွေ့ဆုံတဲ့အခါမှာဘာရီဆွေးနွေးခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးကိုဆက်သွယ်မေးမြန်းရမှာတော့ပြန်ကြားရေးဝန်ကြီးဌာနကနောက်ပိုင်းမှာသတင်းထုတ်ပြန်သွားမယ်လို့ပဲအကြောင်းပြန်ကြားခဲ့ပြီးအသေးစိတ်မသိရပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့ကတော့နေကင်းတနားရီလောက်မှာတွေ့ဆုံခဲ့တာဖြစ်တယ်လို့ဝန်ကြီးဦးအောင်မင်းရဲ့ကိုရီးအရာရှိကပြောပါတယ်တွေ့ဆုံဆွေးနွေးတဲ့အကြောင်းအရာကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးကြာတာပရိနေကတော့မစ္စတာနမ်ဘီယာဟာပြီးခဲ့တဲ့မတ်လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မန္တလေးတိုင်းဒေသကြီးကမိထီလာမြို့ကိုတွားရောက်ပြီးကယ်ဆယ်ရေးစခန်းတွေကိုလေ့လာခဲ့တယ်လို့ဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အရင်တည်းကတော့ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်နဲ့ KIO အဖွဲ့ဌာနချုပ်လိုင်စာမျိုးတို့ကိုတွားရောက်ခဲ့ပါတယ်။ကချင်ပြည်နယ်ခီးစင်မှာတော့ဆစ်ဆောင်ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့သလို KIO ခေါင်းဆောင်တွေနဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။